မီလောက်တန်းရအပြင်းထန်ရခဲ့လို့အခုဘန်ကောက်မြို့မှာစီးပွားကုသမှုခံယူနေရတဲ့အတန်းကတော့တစ်ပါးရဲ့အခြေအနေနဲ့စပါမယ်ရှင်။လက်ဘောင်းတောင်တပိတ်ဖြုတ်ခွဲခံရမှုမှာအဆိုးဆုံးမီလောက်တန်းရရခဲ့တဲ့ဆီယာရော်ဦးတိခညာနာရဲ့မီလောက်တန်းရတွေဟာပြင်းထန်ပြီးတော့ဒီတချို့နေရာတွေမှာအရေးပြားအစားထိုးကုသမှုလိုအပ်နေပါတယ်။ထိုင်းနိုင်ငံဘန်ကောက်စွရင်မှာကုသဖို့မြန်မာနိုင်ငံကနေရောက်လာချိန်မှာကူးစက်ပိုးပါလာတဲ့အတွက်လောလောဆယ်မှာပိုးသက်ကုသမှုကိုနေ့စဉ်ခံယူနေရတယ်လို့မိသားစုကပြောပါတယ်။ဆရာတော်ဦးတိခညာနာဘန်ကောက်စွရင်မှာဒီကုသမှုခံယူနေရတဲ့အခြေအနေကိုစုံစမ်းထားတဲ့ဘန်ကောက်ရုံးကမတ်စုမုံကအပြည့်စုံပြောပြပါမယ်ရှင်
။ကောင်းပါပြီ။ဆရာတော်ဦးတိခညာနာမီလောင်တန်းရရထားတဲ့တချို့နေရာတွေဟာအရေးပြားအပေါ်အလွှာနဲ့အောက်ကကက်ရဲ့အလွှာတစ်ခုလုံးပျက်စီးသွားတဲ့ third degree burn အဆင့်3အထိပြင်းထန်တဲ့အတွက်အရေးပြားအစားထိုးကုသမှုခံရမယ့်အခြေအနေဖြစ်တယ်လို့သားဖြစ်သူဒေါက်တာနေသူရင်က VOA မြန်မာပိုင်းကိုပြောပါတယ်
။သူ့မှာကစီးပျို့ရောဂါလည်းရှိနေတယ်။မီလောင်နဲ့ရာခိုင်နှုန်းကလည်းသူက40ရာခိုင်နှုန်းနဲ့50ရာခိုင်နှုန်းနဲ့ကြားထဲမှာလောင်သွားတယ်သူပြောတယ်။မီလောင်နဲ့အဆင့်ကလည်းသူကအဆင့်နဲ့အဆင့်3နေပေါ့နော်သူကရောရက်တွေဖြစ်နေတယ်အဆင့်3နေကကြတော့နည်းနည်းသွေးရင်ကအနေထားမှာရှိပါတယ်သူအားသာကြတယ်သူအဲ့ကောင်တွေကအရေးပြားစားမထိုးလို့မရဘူးလို့ပြောပါတယ်အဆင့်3ထိတာတဲ့နေရာတွေကြတော့
ပြီးခဲ့တဲ့ကြာသပတေးနေ့ဒီဇင်ဘာလ23ရက်နေ့မှာဆရာတော်ဟာထိုင်းနိုင်ငံကိုရောက်ရှိလာပြီးတော့ဘန်ကောက်စေယုံကြီးမှာတက်ရောက်ကုသမှုခံယူနေတာဖြစ်ပါတယ
်ခေါင်းမုန်းကြီးကဗမာနိုင်ငံကနေရောက်ကစားမှာကသူက infection ဝင်နေတော့သူအဲ့အနာတွေအကုန်လုံးကိုလေပြန်ပြီးတော့ချစ်ချပြရတာပေါ့သူကလေခွဲကန်းထဲမှာနေ့စဉ်နေ့စဉ်ပေါ့ဟိုနေသေးပေးပြီးတော့လေနေတိုင်းကိုဖြစ်ကြရတယ်ပထမ3ရက်ကတော့မနေရတော့နားတယ်ဒီနေ့မနေ့မှတခါပြန်ဖြစ်တယ်ပေါ့အဲ့ဒါပြန်လေရှိတဲ့အနာတွေအလုံးကိုဒီလိုလုံးဝတွေအကုန်လုံးပြန်ဖြစ်ပြရတာဒီတော့အဲ့တိုင်းအောင်သူက10ရက်နှစ်ပတ်လောက်စောင့်ကြည့်မှာပေါ့နော်စောင့်ကြည့်ပြီးတဲ့အခါကျတော့မှအရေးပြားကိုစားထိုးမှာပေါ့သူတို့ကလေအောက်ကနေလက်ခံနိုင်တဲ့အောင်အရေးပြားအစားထိုးမယ်အဲ့အစားထိုးပြီးတော့မတခါပြန်ဆောင်ကြည့်ကြရမှာပေါ့သူတို့ခမန်းကြီးအကြာမဲ့ချိန်က2လပတ်ဝန်းကျင်အနည်းဆုံးပေါ့နော်2လနဲ့2လအထက်ပေါ့သူတို့အဲ့လိုခမန်းထားတယ်ခင်ဗျာ
တက်တော်64နှစ်ရှိပြီဖြစ်တဲ့ဆရာတော်အနေနဲ့မေဆင်းနဲ့ကုသမှုယူနေရတဲ့အတွက်ပင်ပန်းနာကျင်နေပေမဲ့အစာအသောက်ဖုံးပေးနိုင်တဲ့အခြေအနေရှိပါတယ်လို့သမီးဖြစ်သူမတ်နေတနာခိုင်ကလည်းပြောပါတယ
်ခုနေတော့ဖုံဖုံကြီးကလည်း operation တောက်လျှောက်ဖြစ်နေတဲ့အနေအထားတစ်ခုမှာသူ့ရဆိုင်ရဘက်ကခန္ဓာကိုယ်မှာအရန်ပူတယ်ပြောတယ်ခန္ဓာကိုယ်အရန်ပူတယ်သူနာရတယ်ပေါ့နော်ဖုံဖုံကြီးကတော့အစာလည်းအတက်နိုင်ဆုံးသူဝင်တယ်ဝင်အောင်စားတယ်သိရောတွေ့တဲ့စားသားတွေကလည်းကောင်းပါတယ်ဒီတိတိချာချာကိုသူစီမံပြီးတော့မှတွေ့တာပေါ့နော်စေယုံကတော့အဲ့ဒါကြီးလည်းသူစားနိုင်ပါလား
ပင်မနာပေါ့နေတိုင်းဒီအနာတွေအားလုံးချစ်ကြတယ်ဆိုတဲ့တန်းလေတော်တော်ကြီးကိုပင်မပါတယ်ဘုံဘုံကြီးဆိုရင်တော်တော်စိတ်ဓာတ်မာတဲ့သူကိုစကားကိုသူ့ကောင်းကောင်းကိုမပြောနိုင်တော့ဘူးခင်ဗ
ျလောလောဆယ်အနာကတဆင့်ဝင်တဲ့ပိုးကိုတတ်နေရတဲ့အတွက်ဆရာတော်ဦးတိခညာနာကို ICU အထူးစောင့်ရှောက်ခန်းမှာထားပြီးတော့အပြင်ဧည့်သည်အလာကန့်သတ်ထားတယ်လို့မိသားစုကပြောပါတယ်မိသားစုရဲ့ပြောပြချက်အရလေထိုင်းနိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးတင်ဝင်းအပြင်တန်ယုံတာဝန်ရှိသူတွေလာရောက်သတင်းပေးကြတယ်လို့သိရပါတယ်။အခုလိုဆရာတော်ကိုဘန်ကောက်ဆေးရုံမှာတင်ပြီးတော့ဆေးကုသတဲ့ကုန်ကျစရိတ်အတွက်တော့လက်ဘရောင်းကျင်းညီစီမံကိန်းစုံစမ်းရေးကော်မရှင်ကလက်ရှိတာဝန်ယူထားပေးပေမဲ့ရေရှည်ကုသမဲ့ကုန်ကျစရိတ်အတွက်ကိုအတိအကျမပြောနိုင်သေးဘူးလို့ကိုနေသူရင်ကပြောပါတယ်
။ဆေးရုံအခုကုသစရိတ်တွေနဲ့ပတ်သက်ပြီးတဲ့အခါကျစုံစမ်းရေးကော်မရှင်ကတော့လေသူတို့အားလုံးတာဝန်ယူပေးပါမယ်လို့ပြောထားပါတယ်။ကောင်းဤသေးထားမဲ့အတွက်သူတို့ကစင်ရလောလောဆယ်တပုတ်စ်ပေါ်ပါဆေးဝင်ကြီးကိုလေဘတ်တန်းရင်သွင်းပေးထားပါတယ်အရာလေဒါပေမဲ့ဒီနှစ်လကျော်ရေရှည်ကြတော့စုံတိုင်းကော်မရှင်နဲ့တာဝန်ယူပေးမလားဆိုတော့လေကျွန်တော်တို့ပေါ်တော့တာဝန်ယူပေးရင်တော့ကောင်းတာပေါ့ဗျာမျှော်လင့်နေပါတယ်အဲ့လိုကိစ္စအုံးတယ်လေ
လေရင်စရိတ်အတွက်ဒေါ်လာ3500ကိုလည်းစုံစမ်းရေးကော်မရှင်ကကူညီတယ်လို့ဆိုပါတယ်မုံရွာခရိုင်တဲကလက်ဘရောင်းတောင်ချင်းဒီစီမံကိန်းရပ်ဖို့တောင်းဆိုတပိတ်မှောက်နေတဲ့တပိတ်စခန်းတွေကိုနိုဝင်ဘာလ29ရက်နေ့မနေ့လင်းအားကြီးအချိန်မှာရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းခဲ့လို့တန်ခါအပားတရာကျော်နဲ့လူတချို့မိလောင်တရာတွေရရှိခဲ့ကြပါတယ်။အဲ့ဒီထဲမှာဆရာတော်ဦးတိခညာနာရဲ့မိလောင်တရာတွေဟာအင်မတန်မှပြင်းထန်တဲ့အတွက်မိသားစုကထိုင်းနိုင်ငံမှာဆေးကုသဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်။